မြန်မာနိုင်ငံရဲ့ဥပဒေဆိုင်ရာကဏ္ဍမှာရှေ့နေတွေပေါ်ကန့်သတ်ချုပ်ချယ်မှုတွေရှိနေစေဖြစ်တယ်လို့ International Commission of Justice အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ အဖွဲ့ကအခုရက်ပိုင်းတွင်အစိုးရခန်းစားတစောင်းထုတ်ပြန်လိုက်ပါတယ် ICJ အဖွဲ့နဲ့တွေ့ဆုံဝင်ရခဲ့တဲ့မြန်မာရှေ့နေတွေကလည်းထုတ်ဖော်ပြောဆိုကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်ဆွစ်ဇာလန်နိုင်ငံအခြေစိုက်ICJ လို့ခေါ်တဲ့အပီပီဆိုင်ရာဥပဒေပညာရှင်များကော်မရှင်ကနေမြန်မာနိုင်ငံတွင်းမှာဖြစ်ပေါ်တိုးတက်မှုတွေရှိလာပြီးဆိုပေမဲ့ဥပဒေပညာရှင်တွေဟာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ကြောင်းလွတ်လပ်တဲ့ရှေ့နေများကောင်စီလိုအဖွဲ့အစည်းလိုအပ်နေကြောင်းနဲ့မြန်မာနိုင်ငံကဥပဒေရေးရာတရားစီရင်မှုတွေနဲ့ပတ်သက်လို့ရှေ့နေ60ခန့်ကိုမေးမြန်းပြီးထုတ်ပြန်ခဲ့တာပါ ICJ နဲ့ဆက်သွယ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေဦးသိန်းသန်းဦးကတော့အခုလိုပြောပါတယ်
ဒီရှိနေ60ဒီအင်တာဗျူးရတဲ့ကြောင်မှာတော်တော်ကိုအသေးစိတ်ပြီးတော့တိတိကျကျဆက်မတကျရေးထားတာပါဒီဘာကောင်ဆယ်လွတ်လပ်ခွင့်မရှိတာရှိနေတဲ့ပုံမှာအထူးသဖြင့်နိုင်ငံရေးနဲ့လူ့ခွင့်ရေးနေတော့မပြိနေချုပ်ချယ်တာမရှိနေတော့ပြင်းပြင်းလွတ်လပ်ဖွဲ့စည်းပုံမှာပေးတာပါနော် bribery corruption များတာဒါတွေတိတိကျပြောထားတော့တရားခွင်နဲ့ရှိနေပြီးတော့ဆက်ဆံရေးဆိုတာအထူးသဖြင့်ပြည်မှုတွေမှာကြာရင်တရားသူကြီးကနံပါတ်1ပေါ်နှစ်ကတော့ဥရိယာတိနော်ဒီ prosecution ပေါ့နော်ဒီ site ကနောက်ထပ်ရေးပေါ့နော်အနည်းဆုံးကတော့ရှိနေပါရှိနေကစင်တန်းနေလို့ဖြစ်ရပြီးတော့ဆက်ဆံတဲ့အခါမှာလည်းအဲ့ဒီစီတဲ့အတိုင်းကြာတာပဲဆိုတော့တကယ်လို့တရားခွင်မှာစက်တာတရားနဲ့ပတ်သက်ပြီးတော့အငင်းကုန်ဖြစ်ပွားတဲ့ဆိုရင်ဆရာကြီးကအငင်းနဲ့ဥရိယုံသက်ကလိုက်ဖတ်ဆောင်ရတယ်ညနာတိုင်းတော့ပြီးတယ်နောက်တစ်ခါတကယ်လို့ဥရိယုံကနေပြီးတော့သူတတိယဝတ္တဝန်ချုပ်ရင်းသွားတယ်နော်မပေါ်ပါဘူးမလုပ်ရနိုင်ဘူးဆိုရင်တော့ရုံးမေးနေနဲ့ဝန်းဝင်ပြီးဖြစ်ပြီးတယ်အဲ့ဒါအင်မတန်ဆိုးတဲ့အချက်ပါ
လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးတွေမှာရှေ့နေတွေအနေနဲ့ချိမ့်ချောက်ခံရမှုတွေရှိနေသေးကြောင်းနဲ့မြန်မာနိုင်ငံရှေ့နေများအသင်းဟာလွတ်လပ်တဲ့အသင်းအဖွဲ့မဟုတ်ဘဲအစိုးရကဝင်ရောက်ဆက်ဖက်မှုတွေရှိနေကြောင်းကိုတော့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကလည်းပြောဆိုသွားပါတယ
်။တရားသူရတဲ့ရှေ့နေပေါ်မှာတစ်မျိုးမြင်တယ်။ဥပဒေရလည်းတစ်မျိုးမြင်တယ်။အဲ့လိုမြင်နေတဲ့ရှိတာပေါ့။ဒါဆိုနောက်တစ်ခါဒီရှေ့နေနဲ့ပတ်သက်လာရင်တရားရုံးနေရာသူတို့ရဲ့လက်ယောက်ခံသဘောမျိုးရှိရပေါ့နော်လက်ယောက်ခံသဘောမျိုးထားတယ်အဲသူတို့ကတခါလေးကြရင်ကွန်တက်မောက်ကုတ်ဒီပါလို့ဆိုပြီးတော့ရှင်းနေဒီပေါ်မှာအရေးယူနိုင်နေဆိုတော့တတိပေးမှုမျိုးတွေလည်းအချို့ရှင်းနေဒီကြုံတွေ့ရတယ်ဆိုတာပြောရပေါ့နော်ဒီနေ့ဗမာနိုင်ငံမှာကဘာကောင်ဆယ်ခေါ်ရဲ့ရှင်းနေများကောင်ဆယ်ပေါ့အဲ့ဒါကနည်းလမ်းတစ်ပြတ်ဖွဲ့စည်းထားခြင်းမရှိသေးဘူးပေါ့ဒီနေ့ဒီဖွဲ့စည်းပုံဒီရေးဆွဲပြီးရဲ့နောက်ပိုင်းမှာဘာဖြစ်လို့လဲဆိုတော့ကျန်တဲ့ခါရဲ့သဘောမျိုးကြီးကတော်တော်များများတွေ့တယ်။အဲဒီမှာအဲဘားကောင်ဆယ်မှာချုပ်နိုင်ငံတွေမှာကတရားသူကြီးမပါဘူး။ဒီနိုင်ငံမှာတရားသူကြီးတွေပါတယ်။ရှင်းနေချုပ်ရောပုဂ္ဂိုလ်သူတာဝန်ရှိပြီးပုဂ္ဂိုလ်တွေပါတယ်။ဆိုတော့သူတို့ကသုံးရောယူတယ်။တဲ့လူက200လောက်ဖြစ်ဖြစ်တယ်။အမှန်တော့လွတ်လပ်တဲ့ရှင်းနေအဖွဲ့ကြီးကရှင်းနေအဖွဲ့ကြီးတည်းအနေနဲ့ပဲရှိနေတယ်။အဲလိုအာဏာပိုင်အစိုးရဒီတရားရုံးနေရာနေတော့ပါဝင်ပတ်သက်မှုမပြုစင်ဘူးပေါ့။
ICJ လို့ခေါ်တဲ့အပီပီဆိုင်ရာဥပဒေပညာရှင်များကော်မရှင်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအကြံပြုထားချက်တွေကတော့ပြည်ထောင်စုတရားသူကြီးချုပ်နဲ့ပြည်ထောင်စုလွှတ်တော်အနေနဲ့တရားလွတ်လပ်တဲ့တရားရေးမဏ္ဍပ်တစ်ခုဖြစ်လာစေဖို့ဘားကောင်စီကိုထိရောက်စွာဖွဲ့စည်းလှုပ်ဆောင်ဖို့အကျင့်ပြတ်ခြားခြားမှုတွေနဲ့ပတ်သက်လို့ပြည်ထောင်စုတရားသူကြီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ကတရားလွတ်လပ်ပြီးလျင်မြန်ထိရောက်စွာဖြည့်ရှင်းပေးနိုင်တဲ့အဖွဲ့အစည်းတရက်ကိုထူထောင်ဖို့ပညာရေးဝန်ကြီးဌာနအနေနဲ့တရားရေးဆိုင်ရာဥပဒေပညာရှင်များနဲ့ညှိနှိုင်းပြီးတရားဥပဒေဆိုင်ရာပညာရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်တင်ကြောင်းနဲ့လှုပ်ဆောင်ရမှာလဲတရားဥပဒေကြောင်းများဖွင့်လှစ်ခြင်းကျောင်းများအတွက်လိုအပ်တဲ့သင်ယူညွှန်းနှမ်းများရေးဆွဲခြင်းနဲ့တက်ရောက်တဲ့ကျောင်းသားတွေကိုအရေးအတွေးအကဲဖြတ်ခြင်းတွေကိုပါဝင်သင့်တယ်ဆိုပြီးအကြံပြုထားပါတယ်ICJ အဖွဲ့ကို1952ခုနှစ်ကစတင်ဖွဲ့စည်းခဲ့ပြီးနိုင်ငံတကာမှာလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတိုးတက်လာစေဖို့အတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်ရှင်။